ရခိုင်မြောက်ပိုင်းအရေးမှလူအခွင့်အရေးချိုးဖောက်မှုတွေရှိခဲ့တဲ့ဆိုရဲဆွဆွဲချက်တွေကိုပွင့်လင်းမြင့်သားစွာနဲ့စုံစမ်းစစ်ဆေးအရေးယူနိုင်ရေးအကောင့်ထက်ဖို့ဆောင်ရွက်ပေးဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကမြန်မာအစိုးရကိုပေးပို့တဲ့စာထဲမှာတိုက်တွန်းထားကြောင်းကုလသမဂ္ဂဆိုင်ရာမြန်မာတပ်အမတ်ကြီးကပြောပါရယ်ရခိုင်ပြည်နယ်ကလူအခွင့်အရေးချိုးဖောက်မှုတွေကိုစုံစမ်းဖော်ထုတ်ရမှာနိုင်ငံတကာစုံစမ်းရင်းမှုတွေပါဝင်ခွင့်ပေးဖို့တောင်းဆိုနေချိန်မှာလုံခြုံရေးကောင်စီရဲ့တိုက်တွန်းစာထွက်ပေါ်လာတာပါကျွန်းလတရနေ့ကမြန်မာအစိုးရကိုပေးပို့ခဲ့တဲ့လုံခြုံရေးကောင်စီရဲ့စာပါအကြောင်းအရာကို VOA ကုညာဝင်းအောင်ကမေးမြန်းရမှာအထက်အချက်လေးချက်တိုက်တွန်းထားကြောင်းမြန်မာတပ်အမတ်ကြီးဦးဟောက်တို့ဆွမ်းကအခုလိုစတင်ဖြေကြားပါဗျာ။
ကျွန
်
တော်တို့ရေးတဲ့ထက်မှာတော့အထက်၄ချက်ပဲပါတယ်ဟုတ်လား။၄ချက်မှာနံပါတ်၁ကတော့ဗျာကုလသမဂ္ဂအေဂျင်စီတွေနောက်ပြီးတော့ကျွန်တော်တို့ဒီလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးနေတဲ့အဖွဲ့အစည်းကိုအဲကျွန်တော်တို့ဒီရခိုင်မြောက်ပိုင်းပြည်ပကဖြစ်တဲ့ဒေသတွေကိုဝင်ခွင့်ပေးဖို့ပေါ့နော်။နံပါတ်၂ချက်ကတော့ဟိုပေါ့လူခွင့်ရေးဖောက်ပြန်မှုတွေနဲ့ပတ်သက်ပြီးတော့ဆွဆွဲမှုတွေရှိတာပေါ့နော်။အဲဒီဆွဆွဲမှုတွေကိုကျွန်တော်တို့ပွင့်လင်းမြန်သာစွာနဲ့ဟလာဟိုစုံစမ်းစစ်ဆေးပြီးတော့အရေးယူပေးဖို့ဆိုတာနံပါတ်၂ချက်။နံပါတ်၃ချက်ကတော့ဒီခိုင်ပြည်ထောင်စုဖြည့်ရှင်းနိုင်ဖို့အတွက်အားလုံးလည်းသဘောတူညီထားတဲ့ဒီရခိုင်စုံစမ်းစစ်ဆေးကော်မရှင် Mr. Anand Commission ရဲ့ဟိုဟာပေါ့ recommendation တွေပေါ့နော်။ဆူပြချက်တွေကိုပြန်ပေးချက်တွေကိုဟိုအကောင့်ထဲပို့ဖို့ပေါ့။နံပါတ်၄ချက်ကတော့ကျွန်တော်တို့အခုမြန်မာနိုင်ငံဆိုင်ရာလက်နက်မကတီးမှုချုပ်ရဲ့အထူးကိုယ်စားလှယ်စခန်းလိုက်တဲ့ပုံကုန်နဲ့ပူပေါင်းဆောင်ရွက်ဖို့ဆိုတဲ့အချက်ဒီလေးချက်ပဲဖြစ်ပါတယ
်။ဆိုတော့ဒီကုလသမဂ္ဂလုံခြုံရေးကောင်စီကမြန်မာအစိုးရကိုဟိုဒီပေးပို့တဲ့တိုက်တွန်းစာမှာနိုင်ငံတကာစုံစမ်းရေးမှုတွေကိုလာရောက်ခွင့်ပေးဖို့ဆိုတဲ့တိုက်တွန်းချက်ပါတယ်လို့သတင်းတွေမှာဆိုပါတယ်။အဲ့ဒါဟုတ်ပါလား
။မပါပါဘူး။လုံးဝမဟုတ်ပါဘူး။လွတ်လပ်တဲ့စုံစမ်းစစ်ဆေးမှုလုပ်ဖို့ဆိုတာပဲပါပြီးတော့ဒီနိုင်ငံတကာအာကိုဟိုဝင်ဝင်ပေးရမယ်ဆိုတာလုံးဝမရှိပါဘူး။ဒါတော့သိကြတယ
်။ဆိုတော့ဟိုကုလသမဂ္ဂလုံခြုံရေးကောင်စီရဲ့အာတီတာရောဒီနိုင်ငံတကာရဲ့ဒါမှမဟုတ်ရင်ကုလသမဂ္ဂရဲ့အဲစုံစမ်းရေးမှုတွေကိုစေလွတ်ချင်တဲ့သဘောမျိုးတွေရှိနေပါသလား။
ဒါကတော့တို့ကဟိုငကိုရီးယားကျွန်တော်တို့ဒီလူထုရေးကောင်စီဆုံးဖြတ်ချက်မှာလည်းတို့ကဟိုဟိုပါဘောနော် first finding mission ကဟိုတို့ဖွဲ့ပြီးသားပဲလေဖွဲ့ထားပြီးသားပဲဒါကိုကျွန်တော်တို့ကလက်မခံဘူးကျွန်တော်တို့ကတော့ကိုယ့်အဟာနဲ့ကိုငကိုရီးယားလည်းပြောပြီးသားပဲလေဒီပြည်မှုကျွတ်နာရှင်အရေးယူမယ်ကျွန်တော်ပြောပြီးသားထောက်ထားခိုင်းအောင်ရှင်းပါတော့အဲ့ဒါအတွက်ကျွန်တော်တို့ကဒီတွေ့တဲ့စုံစမ်းဟိုစစ်စစ် commission ပေါ့ဗျာအဲ့ဒါကိုကျွန်တော်တို့ကဒါအခုကိုယ့်ကိုဖွဲ့လိုက်တဲ့နေရာမှာအဲ့တော့ဟိုဒါကတကယ်ကိုဟိုတွက်လက်တဲ့ဟလာဟိုကော်မရှင်ဖြစ်မယ်ဟိုဒါကိုအစီအစဉ်နဲ့ကိုလုပ်တာပဲလေ
အခုဒီကုလသမဂ္ဂလုံခြုံရေးကောင်စီကပေးပို့တဲ့စာကဒေါန်ဆန်းစုကြည်နဲ့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်စီကိုဟိုရည်ညွှန်းပြီးတော့တိုက်တွန်းတဲ့စာလို့လည်းကြားရပါတယ်အဲ့ဒါဟုတ်ပါသလား
မြန်မာမြန်မာကိုယ်စားလှယ်ကိုပို့တဲ့စာလားတော့ကျွန်တော်အစိုးရတင်ပြရမှာပဲလေဘူးတီးကြဘူးရဲ့ဘူးရဲ့ဆိုပြီးတော့ဆိုရင်တော့ဒါမှမဟုတ်ပါဘူးဒါကတော့ကျွန်တော်စီကိုရေးတဲ့ဆိုကြတဲ့ဒါကျွန်တော်ဆိုရအောင်ကစားပြုတာဖြစ်တဲ့အတွက်ကြောင့်ကျွန်တော်စီကနေအစိုးရစီရောက်သွားမှာပေါ့
ဒီဒီစာနဲ့ပတ်သက်ပြီးတော့ဟလာရက်ပေါင်း30အတွင်းမှာပြန်ပြီးတော့ဟိုတုံ့ပြန်အကြောင်းကြားဖို့ဆိုတဲ့အချက်လည်းပါတယ်လို့ကြားရပါတယ်အဲ့ဒါရောဟုတ်ပါသလား
ရက်ပေါင်း30အတွင်းအကြောင်းဟိုပါအကြောင်းပြန်ပါဆိုတဲ့ဟာကတော့ဟိုကိုညနေအောင်မေးတဲ့ဥစ္စာသူဟိုဟာဖြစ်နေတာပေါ့နော်အဲ့လိုရုပ်ရက်ပြောရင်တော့သူများရာဇသံနှုန်းဖြစ်နေတာပေါ့အဲ့လိုမဟုတ်ပါဘူးဒါကုသသမဂ္ဂနဲ့ကျွန်တော်ဆက်ဆံတဲ့နေရာမှာနှစ်ဖက်အပြန်အလှန်ဟလာနားလည်မှုအပြန်အလှန်လေးစားမှုနဲ့ဒါထိုက်တင်တဲ့တုံ့ပြန်မှုဒါတော့ရမှာပဲအဲ့တော့ကျွန်တော်စီစာရင်ကျွန်တော်ပြန်ရမှာပေါ့ဒါကျွန်တော်တာဝန်ပဲလေ
အဲ့တော့မြန်မာအစိုးရကရခိုင်ပြည်နယ်ပတ်သက်လို့လွတ်လပ်တဲ့စုံစမ်းရေးကော်မရှင်အသေးတစ်ခုဖွဲ့သွားမယ်ဆိုတော့မေလာကုံမှာကြေညာပါတယ်အဲ့ဒါကဒီနိုင်ငံတကာလှုပ်ထုံးလှုံနီးတွေအရာပေါ့နော်မြန်မာအစိုးရကိုဒီ ICC လို့ခေါ်တဲ့နိုင်ငံတကာရာဇဝတ်ခုံရိုးကနေအလားစုံစမ်းစစ်ဆေးတာတွေလုံးမလာရအောင်ရှောင်လွှဲကျင်တဲ့သဘောလို့သုံးသပ်တာတွေလည်းရှိပါတယ်သမကြီးအနေနဲ့ဘယ်လိုများရှင်းပြကြင်ပါလဲ
အဲ့လိုပြောလို့တော့ပဲရမယ်ဗျာဘာလို့လဲဆိုတော့လူခွင့်ရင်းနဲ့ပတ်သက်တဲ့အလားချိုးဖောက်မှုတွေရှိတယ်ဆိုရင်တက်တဲ့ထောက်ထားခိုင်လို့ရှိတယ်ဆိုလို့ရှိရင်ပြောကျွန်တော်အရေးယူမယ်ဆိုတာဒီ ICC ကိစ္စတော့မဖြစ်ခင်တည်းကဒါကျွန်တော်ပြောနေတဲ့စကားပါနော်ဒီနောက် fact finding mission ထွက်မယ်ပါညာဆိုတဲ့ဥစ္စာကလည်းပဲအဲဒီ ICC ကိစ္စတွေပါမပြောခင်တည်းကဖြစ်နေတဲ့ကိစ္စဆိုတော့ဒါကကျွန်တော်လုတ်တက်လုတ်ထိုက်တာအော်ကျွန်တော်လုတ်တာပါ ICC ကလည်းကျွန်တော်ဘာမှဟိုတကယ်တမ်းပြောရမယ်ဆိုလို့ရှိရင်ကျွန်တော်စိုးရိမ်စရာမရှိဘူးပေါ့ဆိုကျွန်တော်တို့မှဟဟလာဟိုကျွန်တော်လုတ်နေတဲ့ဟာကဟိုဘာခေါ်မလဲလုတ်တက်လုတ်ထိုက်တာအော်လုတ်နေတာဖြစ်တယ်အမှန်တရားအတွက်ကျွန်တော်တို့ကဒါဆောင်ရွက်နေတာဖြစ်တယ်ဆိုတော့ဒီ ICC ကြောင့်ဒီဟာကြောင့်ဆောင်ရွက်ခြင်းနဲ့စိတ်နဲ့ဟိုပါပေါ့ဆန္ဒနဲ့ပေါ့နော်ဟိုရွေချက်နဲ့လုတ်တယ်ဆိုတာတော့ဒါတော့မဟုတ်ပါဘူး